Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်က VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဧပြီလ22ရက်နေ့အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှိမြွှင်လန်းချက်မြေ့ကြပါစေရှင်ကျွန်မကသင်ကီထိုက်ပါ
ကျွန်မကတော့ဆုမြတ်မပါရှင်အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကသူ့အဆိုအဆက်ရစေတဲ့ချိန်ချောက်မှုတွေကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့တသားတဲ့ရည်တည်မှာဖြစ်တယ်လို့ပြောလိုက်ပါတယ်ကဘာကျော်တဲ့မန်ချက်စတာယူနိုက်တက်ဘောလုံးအသင်းကအသင်းနီးပြဒေးဗစ်မောလ်စ်ကိုယာရုကနေဒီကနေ့ဖယ်ချလိုက်ပါတယ်ဒီလိုနိုင်ငံကသတင်းတွေကိုကိုကျော်သိန်းနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြီးမှာတော့ KIA ရဲ့ဒုတိယစေဦးစီးချုပ်ဗိုလ်ချုပ်ခွန်မော်နဲ့ VOA တီးထန်တွေ့ဆုံမေးမြန်းခန်းတွေကတချို့ကိုအရင်ဆုံးကောက်နှုတ်တင်ပြပေးမှာပါ
dependent the pet the ဆွေးနွေးနေတဲ့အပေါ်မှာယုံကြည်မှုတွေကိုအများကြီးဟိုရော့သွားစေပါတယ်တကယ်တော့ဒီဆွေးနွေးနေတဲ့အချိန်တွေမှာတော့နောက်ဒီကျွန်တော်တို့က
ကချင်လွတ်မြောက်ရေးတပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ရဲ့ပြောကြားချက်ပါရှင်ဒီနောက်မှာတော့မနေ့ကကွယ်လွန်ခဲ့တဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့ဇာပနာအတွက်ပြင်ဆင်မှုတွေနဲ့သူ့ကိုချစ်ခင်ကြသူတွေရဲ့အမှတ်တရပြောဆိုချက်တွေကိုစူးစီးတင်ပြပေးအောင်ပါပါနောက်ဒီကနေ့ကြာရောက်တဲ့မြေကဘာနည်းနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြမှာပါရှင်
။ American ဒုတိယသမ္မတဂျိုးဘိုင်ဒန်ကသူ့အဆိုအဆက်ရစေတဲ့ချင်းချောက်မှုတွေရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံနဲ့တသားတဲ့ရည်တည်မှာဖြစ်တယ်လို့ယူကရိန်းခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်။ KF မြို့တော်မှာရောက်ရှိနေတဲ့ American ဒုသမ္မတကယူကရိန်းလွှတ်တော်မှာပြုလုပ်တဲ့စီဝေးဝဲမှာအခုလိုပြောခဲ့တာပါ။မကြခင်အချိန်တုန်းကတော့ယာယီသမ္မတ Oleksandr Turchynov နဲ့ဒီဒုသမ္မတ Biden ဟာဒီတွေ့ဆုံခဲ့ပြီးတော့ယာယီဝန်ကြီးချုပ် Arseniy Yatsenyuk တို့နဲ့လည်းတရားစီတွေ့ဆုံပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကတင်းမာမှုတွေပြေလျော့သွားမယ့်အနေအထားမရှိတာနဲ့အတူယူကရိန်းယာယီအစိုးရအပေါ်အမေရိကန်ကထောက်ခံတယ်ဆိုတာပြသဖို့အတွက်အမေရိကန်ဒုတိယသမ္မတဟာယူကရိန်းနိုင်ငံမှာရောက်ရှိနေတာပါ။ယူကရိန်းနိုင်ငံကိုစီးလုံးညီညွတ်တဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက်ယူကရိန်းအစိုးရမှအခွင့်အလမ်းတွေရှိနေတယ်လို့ Mr. Biden ကပြောကြားခဲ့ပါတယ်။ကန်ဆာလိုအမြင့်တွယ်နေတဲ့အာဂတိလိုက်စားမှုတွေကိုအရင်တိုက်ဖျက်ရလိမ့်မယ်လို့လည်းယူကရိန်းပြည်သူတွေကိုသူကသတိပေးပါတယ်။ယူကရိန်းနိုင်ငံအနေနဲ့စွန့်အင်ကြောင့်သူများအပေါ်မှီခိုအားထားစရာမလိုအောင်နဲ့တဘာဝဓာတ်ငွေကြောင့်ရုရှားအပေါ်မှာအားထားနေစရာမလိုအောင်အမေရိကန်ကကူညီဖို့အဆင်သင့်ပဲလို့လဲဆိုပါတယ်။ဒီချိန်ထဲမှာပဲယူကရိန်းကိစ္စကြောင့်ရုရှားအပေါ်အနောက်နိုင်ငံတွေရဲ့အရေးယူဒဏ်ခတ်မှုတွေကိုကြမ်းကြမ်းခံသွားမှာဖြစ်တယ်လို့ရုရှားလွှတ်တော်အမတ်တွေကိုရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒဗီယက်ဒက်ဖ်ကပြောကြားပါတယ်။ဒီကနေ့ရုရှားလွှတ်တော်ကိုရုပ်မြင်သံကြားပေါ်ကနေပြောကြားတဲ့မိန့်ခွန်းထဲမှာဝန်ကြီးချုပ်မက်ဒဗီယက်ဒက်ဖ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံဟာမြေရောက်နျူကလ িয়ার ဆန်တက်မှုတစ်ခုနောက်ထပ်လုပ်ဖို့ပြင်ဆင်နေပွဲရှိတယ်လို့တောင်ကိုရီးယားစစ်ဘက်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဖွန်ဂျိုင်ရီနျူကလ িয়ার ဆန်တက်ခွင်မှာလှုပ်ရှားမှုတွေတိုးလာတဲ့ပေါ်အခြေခံပြီးအခုလိုသုံးသပ်တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရခင်မင်းစုကပြောပါတယ်။လှုပ်ရှားမှုရဲ့သဘောတဘာဝအတိအကျကိုပြောဖို့အင်ကာနေသတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရခင်မင်းကညင်ခဲ့ပေမဲ့အဲ့ဒါဟာမြောက်ကိုရီးယားရဲ့လက်ပြားမှုတစ်ခုဖြစ်နိုင်တယ်လို့တော့သတိပေးခဲ့ပါတယ်။အမေရိကန်နဲ့အတူတောင်ကိုရီးယားနိုင်ငံဟာဆန်တက်ခွင်ကိုဂျူတဆိုင်ဆောင်ကြီးလည်လာနေပြီးတုံ့ပြန်လှုပ်ဆောင်ရင်အထူးအဖွဲ့တစ်ဖွဲ့ဖွဲ့စည်းထားတယ်လို့ဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးတော့2006 2009နဲ့2013ခုနှစ်တွေမှာမြောက်ကိုရီးယားကနျူကလ িয়ার ဆန်တက်မှုတွေလုပ်ခဲ့ပါတယ်။အတိအကျပြောမထားတဲ့နျူကလ িয়ার ဆန်တက်မှုပုံစံအသစ်တစ်မျိုးကိုလုပ်ဖို့ပြင်ဆင်နေတယ်လို့ပြီးခဲ့တဲ့လမှာပဲမြောက်ကိုရီးယားကတတိပေးထားပါသေးတယ်။
တောင်ကိုရီးယားအနောက်တောင်ဘက်ကမ်းလွန်မှာနစ်မြုပ်နေတဲ့ဂရုအသင်းဘောကနေအလောင်းတွေကိုထပ်ပြီးတော့ဆွဲထုတ်နိုင်ခဲ့တာနဲ့အတူသေဆုံးသူအရေအတွက်ဟာဒီကနေ့အင်္ဂါနေ့မှာတရားကျော်သွားပါပြီ။ပြီးခဲ့တဲ့တပတ်ပုံထုံးနေတော့ကမှောက်သွားပြီးတော့နစ်သွားခဲ့တဲ့စီဝေါ်အသင်းဘောတွေကနေရင်းကုန်သမားတွေဟာဒီကနေ့မှာအလောင်း18လောင်းကိုထပ်ပြီးတော့ဆွဲထုတ်နိုင်ခဲ့ပါတယ်။ရာသီဥတုအခြေအနေတိုးတက်လာတဲ့အတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှင်းလင်းမြန်းမြန်းလုပ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒီကနေ့မှာလှိုင်းငိမ့်နေတယ်လို့ခန့်မှန်းထားတဲ့အတွက်ရှာဖွေရေးအတွက်အခက်အခဲမရှိနိုင်ဘူးလို့ကံယူရန်ဆောင်တာဝန်ရှိသူကိုမြုံစုတ်ကအခုလိုပြောခဲ့ပါတယ်
။ဆမန်ဂျာစု는정부의공식발표는87명입니다87명
ရှာဖွေရေးလုပ်နေတဲ့နေရာမှာလှိုင်းလုံးအမြင့်ကတပေခွဲကျော်လောက်ပဲဒီကနေ့ရှိမယ်ခန့်မှန်းရပါတယ်။ရေစည်းနှုံးကလည်းငိမ့်နေတာမို့ရှာဖွေရေးကိုအခက်အခဲမရှိလုပ်နိုင်ပါလိမ့်မယ်လို့ပြောသွားတာဖြစ်ပါတယ်။တိမ်မောက်နင်းမြုပ်သွားချိန်မှာ486ယောက်ပါသွားတဲ့သင်္ဘောနင်းမှုကနေပြီးတော့သေဆုံးသူစုစုပေါင်းဟာ300လောက်ရှိနိုင်မယ်လို့မျှော်လင့်ရပြီးတော့ဒါဟာဒီတောင်ကိုရီးယားနိုင်ငံအတွက်အနှစ်20ကျော်အတွင်းမှာအဆိုးဆုံးသင်္ဘောနင်းမှုဖြစ်ပါတယ်ရှင်
။ကြောက်ဆုံးနေစဉ်မလေးရှားလေကြောင်းလိုင်းခီးတဲ့တင်ချက်လေးရင်ကိုကောင်းငင်ကနေရှာဖွေနေတာမှာတောင်ပိုင်းအိန္ဒိယသမုဒ္ဒရာအတွင်းအပူပိုင်းဆိုင်ကလုန်းမုန်တိုင်းကြောက်ရောက်တာကြောင့်ရှာဖွေလုပ်ငန်းကိုရပ်ဆိုင်ထားပါတယ်။အပူပိုင်းဆိုင်ကလုန်းမုန်တိုင်း Jack ကြောင့်လှိုင်းကြည့်ပြီးမြင်ကွင်းမှုန်သွားနေတယ်လို့ရှာဖွေလုပ်ငန်းကိုညှိနှိုင်းဆောင်ရွက်ပေးနေတဲ့ Australian နိုင်ငံ Agency ကပြောပါတယ်။ ဒါပေမဲ့လက်သင်းမောဆယ်စင်းကတော့ Boeing 777လေယာဉ်ကအပျက်စီးအပိုင်းစားတွေကိုဆက်ပြီးရှာနေနိုင်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတော့တည်းမှာပဲသမုဒ္ဒရာကျန်းပြင်ဘော်ကတမတ်ရှာဖွေနေရမှာလိုက်ရှာနေတဲ့ဆက်ရုပ်ရေရင်ရေငုပ်ရင်ငယ်လေးဟာရှာဖွေလုပ်ငန်းပြီးလူနီးနေပါပြီ။ Bluefin 21ရေငုပ်ရင်ဟာရှာဖို့တမတ်ထားတဲ့နေရာရဲ့သုံးမှုနှစ်ပုံကိုရှာပြီးသွားပြီဖြစ်ပြီးပုံမှန်မဟုတ်တဲ့အရာတစ်ခုကိုမှမတွေ့သေးဘူးလို့ Australia တာဝန်ရှိသူတွေကပြောပါတယ်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1853ညလိုင်းဒိုမီတာ19 kHz 15555လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဖင်ကန်နေညနေပိုင်းအတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဂျပန်နိုင်ငံကအငင်းပွားစရာစစ်ကူဗိမာန်စီကိုဂျပန်လွှတ်တော်အမတ်တဖွဲ့တွားရောက်ခဲ့တဲ့အပေါ်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကဝေဖန်ပြစ်တင်ခဲ့ကြပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေကဒလစ်ထုံးစံအရတင်းနှနာနေတုန်းကအလှူလုပ်ခဲ့ပြီးတဲ့နောက်မှာပဲယာဆူကူနီစစ်ဗိမာန်စီကိုဂျပန်လွှတ်တော်အမတ်146ယောက်ဒီကနေ့တွားရောက်ကာရဝပြုခဲ့ကြတာဖြစ်ပါတယ်။ယာဆူကူနီကူဗိမာန်ကိုတွားကြတဲ့အုပ်စုရဲ့ခေါင်းဆောင်လွှတ်တော်အမတ်ဟေဒီဟီဆာအော့ဆူဂျီကပုဂ္ဂိုလ်ရေးအရာတွားရောက်ရတာဖြစ်တယ်လို့အခုလိုပြောခဲ့ပါတယ်။
私の父も祀られております。従いまして、もういつもお前。
ディグベイマンをちのやあふい。ติかまディグベイマンまちのやあふいをမြုံနံထားပါတယ်。だじゃあちのတယောက်แท้ပဲဖြစ်ဖြစ်အဖွဲနဲ့ပဲဖြစ်ဖြစ်ဒီကိုပုံမှန်လာလေးရှိပါတယ်。ဒီကိုちのလာနေတာ10စုနှစ်တွင်နဲ့ချီးနေပါပြီ。ဒီတခါမှာလဲစိတ်แท้မှာတခြားဘာမှမရှိပဲလာခဲ့ရတာပါ。လာရတဲ့အကြောင်းတခြားဘာမှမရှိပါဘူး。ဆိုပြီးတော့လွတ်တော်အမတ်Hidden Hisa Otsuji ကဂျပန်လိုပြောသွားတာပါအခုလိုမျိုးတွားရောက်မှုကအကျိုးမဖြစ်ထွန်းဘူးလို့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကပြောကြားပြီးတော့ဝေဖန်ပြစ်တင်ခဲ့ကြပါတယ်စစ်တွင်းကြာဆုံးတည်ဆုံးခဲ့သူ3သန်းခွဲကိုဂုဏ်ပြုထားတဲ့စစ်ကူဗိမာန်မှာဒုတိယကမ္ဘာစစ်တုန်းကဒီစစ်ရဇဝေးကျူးလွန်ခဲ့မှုနဲ့အဖြစ်ရှိတယ်လို့နိုင်ငံတကာမှာတွေ့ရှိတဲ့ဂျပန်စစ်သည်14ယောက်ကိုလည်းဂုဏ်ပြုမြှုပ်နှံထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဒီကူဗိမာန်စီကိုဝန်ကြီးချုပ်ရှင်ဇိုအာဘေတွားရောက်ခဲ့စဉ်တုန်းကအမေရိကန်ပြည်ထောင်စုကစိတ်ပျက်တယ်လို့ပြောကြားခဲ့ပါတယ်ရှင်
ပင်လယ်ပြင်မှာမတော်တဆဖြစ်မှုတွေနဲ့နားလည်လွယ်မောက်မှုတွေကိုတားဆီးဖို့ရည်ရွယ်တဲ့စီကံတမတ်ချက်တွေအပေါ်တရုတ်အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတွေကကိုယ်စားလှယ်တွေအပါအဝင်ဒေသတွင်းရေကြောင်းဆိုင်ရာဆွေးနွေးပွဲတစ်ခုကိုတက်ရောက်တဲ့ကိုယ်စားလှယ်တွေသဘောတူခဲ့ကြပါတယ်။တရုတ်နိုင်ငံရှေ့ပိုင်းကစီကံမျိုးဖြစ်တဲ့ကျင်းတောင်မှာအင်္ဂါနေ့ကစတင်တဲ့အနောက်ပစိဖိတ်ရေကြောင်းဆိုင်ရာညီလာခံမှာအဖွဲ့ဝင်22နိုင်ငံစလုံးကသဘောတူခဲ့ကြတာပါ။ဥပဒေကြောင်းအရဆွေးနွေးမှုမရှိတဲ့သဘောတူညီချက်ထက်မှာစစ်သည်မော်ဒဇင်းနဲ့ဒဇင်းရင်ဆိုင်တွေ့ကြတဲ့အခါလိုက်နာရမယ့်စီကံတွေကိုချမှတ်ထားပါတယ်။ဒါအပြင်ဒေတာတွင်ရေချောင်းဆိုင်ရာပူပေါင်းဆောင်ရွက်ရေးချက်တွေမှုရည်ရွယ်တဲ့လှုပ်ဆောင်ချက်တွေလည်းပါဝင်ပါတယ်။အာရှပစိဖိတ်နိုင်ငံတွေအကြားတင်းမာမှုတွေရောကြစေဖို့ဒီသဘောတူညီချက်ကအထောက်အကူဖြစ်စေမယ်လို့မျှော်လင့်ကြောင်းတရုတ်ရည်တဲ့တက်မှုဝူရှန်းလီကပြောပါတယ်။ပူပေါင်းဆောင်ရွက်ရေးကိုအာယုံဆိုင်ဆွေးနွေးခဲ့ကြပြီးမယ်လေ။တရုတ်နဲ့အိန္ဒိယနိုင်ငံတွေအကြားစီရေးထိတွေ့မှုကြောင့်နှစ်ရက်ကြာညီလာခံဟာခက်ခဲရှုပ်ထွေးခဲ့ရပါတယ
်။အင်္ဂလန်ကလပ်ဘောလုံးအသင်းတွေကကဘာကျော်တဲ့မန်ချက်စတာယူနိုက်တက်အသင်းရဲ့အသင်းနီးပြဒေးဗစ်မောလ်စ်ကိုရာထူးကနေဒီကနေ့ဖယ်ရှားလိုက်ပါတယ်။Old Trafford မှာ menu အသင်းရဲ့ဒီယိုကထ Ed Woodward နဲ့ဒီကနေ့အစည်းအဝေးလုပ်ခဲ့ပြီးတဲ့နောက်အသက်50အရွယ်ဒီ Scottish လူမျိုးနီးပြ Miles ကိုအသင်းရာထူးနီးပြကနေပြီးတော့ထုတ်လိုက်တယ်လို့ကြေညာခဲ့တာပါ menu အတွက်ရေရှည် manager အသက်ဘသူကိုခန့်အပ်မယ်ဆိုတာမဆုံးဖြတ်ရသေးပေမဲ့အသင်းကောင်းဆောင် Ryan Giggs ကအသင်းကိုဒီနှစ်ဘောလုံးရာသီကုန်တဲ့အထိကိုယာယီအုပ်ချုပ်မှာဖြစ်တယ်လို့ menu club အသင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်David Moyes ရဲ့အလုပ်ကြိုးစားမှုဖြောင့်မတ်မှန်ကန်မှုတို့အတွက်ကျေးဇူးတင်ကြောင်းမှတ်တမ်းတင်ပါတယ်လို့လည်းဖော်ပြထားပါတယ်။အရင်မန်နေဂျာ Sir Alex Ferguson အနားယူသွားပြီးတဲ့နောက်မှာမန်နေဂျာဖြစ်လာတဲ့ David Moyes ရဲ့လက်ထက်ပြီးခဲ့တဲ့ဆယ်လအတွင်း Man U အသင်းရဲ့ချွေစွမ်းဟာတိတိတတ်တကြီးကိုကြာဆင်းခဲ့ပါတယ်။ Man U အသင်းအနေနဲ့1995ခုနှစ်ထဲကဆိုရင်ဒီပထမဆုံးအကြိမ် Champions League ဖလားရနိုင်တဲ့အခြေအနေနဲ့ဝေးခဲ့ရတယ်လို့ English Premier League မှာလည်းဇယားရဲ့နံပါတ်9နေရာမှာပဲလောလောဆယ်ရှိနေပါတယ်ရှင်။
ကိုလံသူကိုလံဘီယာနိုင်ငံဘွားစာရေးဆရာကြီးဂါဘရီယယ်ဂါစီယာမာကေ့စ်ကိုအောက်မေဂွန်ပြည်ရဲ့ခန္ဓာတစ်ခုကိုဒီနှစ်လနေ့ကမက္ကဆီကိုစီးတီးမှာကျင်းပခဲ့ပြီးသူ့ကိုလေးစားသူတွေတယောက်ခဲ့ကြပါတယ်။နိုဘယ်ဆုရှင်စာရေးဆရာကြီးရဲ့ရုပ်ပြအိုးကိုကြည်ကွင်ရဖို့အနုတခုမှနန်းတော်ပြင်ပမှာထောင်ပေါင်းများစွာသောလူတွေစီတန်းဆောင်ဆိုင်ခဲ့ကြပါတယ်။အဲဒီအချိန်တွင်ဂီတာသမား၃ဦးကဂါစီယာမာကေ့စ်ရဲ့ဇာတိကိုလံဘီယာဗလန်နာတိုရိုးရာဂီတာကိုတီးမုံနေခဲ့ကြပါတယ်။စာရေးဆရာကြီးကြိုက်နှစ်သက်တဲ့အဝါရောင်နှင်းစီပန်းတွေနဲ့ဂီတာနန်းတော်ကိုအလှဆင်ထားပါတယ်။မက္ကဆီကိုသမရအန်ရီကေပန်းညာနီယက်တိုနဲ့ကိုလံဘီယာသမရဝမ်မန်ဝဲလ်ဆန်တိုစ်တို့ဟာအယုဘရာအိုးကိုကြည့်ရှုကြပြီးတဲ့နောက် 100 years of solitude ဂန္ဓဝင်ဝတ္ထုကြီးကိုရေးသားခဲ့သူစာရေးဆရာကိုဂုဏ်ပြုချီးကျူးစကားပြောခဲ့ကြပါတယ်။ နန်းတော်အပြင်ဘက်မှာရှိနေတဲ့လူအုပ်ကြီးကအောက်မေ့ဘွယ်အခမ်းအနားအဆုံးမှာအဝါရောင်စက်ကူလေးပြားတွေကိုလေထဲလွှတ်တင်ခဲ့ကြပါတယ်ခင်ဗျာ Direct from Washington The Voice
of America The OA ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာပါအခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်မြန်မာစိုးရနဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်အကြားနှစ်ဖက်တိုက်ပွဲတွေလျှော့ချဖို့သဘောတူညီမှုရရှိထားတဲ့ကြားကမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေမှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုတွေအတွေ့ယုံကြည်မှုရောကြစေတယ်လို့ KIA ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်မော်က VOA နဲ့တီးတန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်မှာပြောကြားလိုက်ပါတယ်ဒါအပြင်မြန်မာခေါင်းဆောင်ပိုင်းအကြာဖက်ဒရယ်စနစ်ကိုလက်ခံလို့တဲ့ဆန္ဒရှိပုံမရဘူးလို့သူ့အနေနဲ့ရှုမြင်တဲ့အကြောင်းလည်းပြောပါတယ်။အပြည့်အစုံကိုတော့ကိုစောင်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်နိုင်ငံမှာရောက်နေတဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ဟာအစိုးရအရာရှိတွေ၊ကုလသမဂ္ဂအရာရှိတွေအမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေမြန်မာရေးစစ်ဝင်သားသူတွေနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေတွေတိုင်းရင်းသားအရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖော်ဆောင်ရေးကိစ္စတွေကိုတင်ပြဆွေးနွေးနေတာဖြစ်ပါတယ်။ဧပြီလ21ရက်နေ့က VOA မြန်မာပိုင်းနဲ့ပြုလုပ်တဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာတော့ကချင်ပြည်နယ်အတွင်းလက်တလော့မြန်မာအစိုးရတပ်တွေရဲ့ထူးဆစ်စင်တိုက်ခိုက်မှုတွေကလက်ရှိပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအတွက်ယုံကြည်မှုကိုထိခိုက်စေတဲ့အကြောင်းဗိုလ်ချုပ်ကွမ်မော်ကအခုလိုစပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်ဒီဆွေးနွေးနေတဲ့အပေါ်မှာယုံကြည်မှုတွေကိုအများကြီးဟိုယော့သွားစေပါတယ်။တကယ်တော့ဒီဆွေးနွေးနေတဲ့အချိန်တွေမှာတော့နောက်ဒီကျွန်တော်တို့ကမြစ်ကြီးနားမှာအောက်တိုဘာလမှာဒီအစိုးရကိုယ်စားလှယ်များနဲ့ KIA ကိုယ်စားလှယ်များကနှစ်ဖက်တိုက်ပွဲတွေကိုလျှော့ချဖို့ဆိုတော့ဟိုဂတိကဘုတ်တယ်လည်းရှိပါတယ်အဲ့တော့ဒီဆွေးနွေးပွဲတွေမှာတော့ဒီဂတိတွေရှိနေရင်းနဲ့လည်းအခုလိုတိုက်ပွဲတွေဖြစ်တယ်ဆိုတော့ကဆွေးနွေးမှုအပေါ်မှာအများကြီးအနှောက်အယှက်ပေးနိုင်ပါတယ်အထူးကတော့ဒီတစ်ဖက်နဲ့တစ်ဖက်ဟိုဂတိတွေအပေါ်မှာအပြန်အလှန်ဆောင်ထိန်ဖို့လိုအပ်ပါတယ်ယုံကြည်မှုတည်ဆောက်ရတော့ဆက်တိုက်လုပ်ရမှာပါအဲ့တော့ဒီတိုက်ပွဲတွေတခါလုပ်လိုက်တိုင်းအရင်တည်ဆောက်ထားတဲ့ယုံကြည်မှုကတော့ယော့သွားပါလေ
အပြစ်ခတ်ရဆဲရလက်မှတ်ထိုးလာုံနဲ့ငင်းငင်းရေးရရှိပြီလို့ယူဆလို့မရနိုင်တဲ့အကြောင်းနဲ့သဘောတူလက်မှတ်ထိုးတာဟာငင်းငင်းရေးဖော်ဆောင်ရေးရဲ့တစ်စစ်တစ်ပိုင်းသာဖြစ်တယ်လို့ဗိုလ်ချုပ်ကမ္ဘောကပြောပါတယ်တိုင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ပတ်သက်လို့မြန်မာကောင်းဆောင်တွေအကြားဘလို့သဘောထားမျိုးရှိတယ်ဆိုတော့သူ့ရဲ့အမြင်ကိုလည်းဗိုလ်ချုပ်ကမ္ဘောကအခုလိုရှင်းပြပါတယ်
အတိအကားတော့ဒီဖက်ဒရယ်ကိုလက်မခံချင်ဘူးလို့ပဲမြင်ပါတယ်နားမလည်တာတော့မဖြစ်နိုင်ပါဘူးလက်မခံချင်တာပဲဖြစ်ပါလိမ့်မယ်ပြည်သူလူထုအားလုံးကတော့ဖက်ဒရယ်ကိုလက်ခံတယ်လို့ကျွန်တော်နားလည်တယ်အခုကျွန်တော်တို့ NCCT ကနေရေးဆွဲတဲ့တနင်္ဂနွေလုံးပြစ်ခတ်ရစေစာချုပ်မူကြမ်းမှာအပြစ်ခတ်ရစေရေးပြီးတဲ့နောက်ပိုင်းဆွေးနွေးမှုမှာဒီဖက်ဒရယ်ကိုဆွေးနွေးဖို့တင်ပြထားတယ်အစိုးရဘက်ကပြန်ပြီးရေးဆွဲတဲ့ text မှာတော့ဖက်ဒရယ်ဆိုတဲ့စကားလုံးတနင်္ဂနွေမှာတုံ့မထားတာကိုတွေ့ရတယ်။ဒါကြောင့်မလို့ဒီဖက်ဒရယ်ကိုအစိုးရကလက်မခံနိုင်ဘူးဆိုတဲ့သဘောမျိုးဖြစ်နေပါလေ။ပထမအချက်ကတိုင်းရင်းသားများတောင်းဆိုနေကြတော့တိုင်းရင်းသားများကိုဟိုနားလည်ပြီးတော့အတိအမှတ်ပြုတ်ပြီးတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖြစ်ပါလေ။ဒါပထမအချက်ပေါ့။ဒုတိယအချက်ကတော့ဒီလက်တွေ့ညှိနှိုင်းတဲ့အပေါ်မှာအခြေခံယူဆချက်တွေအများကြီးကွာခြားမှုရှိပါလေ။အဓိကအချက်နှစ်ချက်ကဟိုဒီအဓိကနှစ်ချက်ကိုဒီလိုပဲပြောချင်ပါလေ။
တစ်ဆက်တည်းမှာပဲ2008ဖွဲ့စည်းပုံဟာအမြင်အားဖြင့်ဖက်ဒရယ်စနစ်ပုံစံပေါက်တယ်လို့ယူဆလို့ရနိုင်ပေမဲ့လည်းလက်တွေ့မှာအဲ့ဒီလိုမဟုတ်ဘူးဆိုတာကိုထောက်ပြပြောဆိုပါတယ
်2008ဖွဲ့စည်းပုံကိုတချို့ပညာရှင်တွေကဖက်ဒရယ်ပုံစံဖွဲ့စည်းပုံဖြစ်တယ်လို့ပြောတယ်ဇယားအရဟို format အရတော့ဟိုအခြေခံယူဆလို့ရခြင်းရမှာဖြစ်ပါတယ်သို့တော်လည်းပဲဒီထဲမှာပါဝင်တဲ့ဟိုတတ်မှတ်ချက်တွေစံနှုန်းတွေဟိုအနာခွေးမှုတွေအရအဆိုရှင်ကျွန်တော်ကဒီဖက်ဒရယ်စနစ်ကိုပြပြပြပြပုံမဖော်နိုင်ဘူးလို့ပဲမြင်ပါတယ်
။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးမှုတွေပြုလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့တောင်ဆန်းစုကြည်ပေါင်းမှုမရှိတဲ့အပေါ်အပြင်မှာထောက်ပြပြောဆိုမှုတွေရှိနေတာကြောင့်တောင်ဆန်းစုကြည်ကိုညီညာရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ဖိတ်ခေါ်ခြင်းရှိမရှိဆိုတာနဲ့ပတ်သက်လို့
KIO ဘက်ကတော့တောင်ဆန်းစုကြည်ကိုဖိတ်ဖို့မဖိတ်ဖို့ဆိုတာချက်အပြစ်ခရဆိုင်ရည်တွေလုတ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲမှာတောင်ဆန်းစုကြည်တို့ခွန်ထွန်းဦးတို့တို့ပုံကူမျိုးပါဖို့အတွက်ကျွန်တော်ကစီမံချက်တည်းရှိပါတယ်ဒီလိုအချိန်မှာပါဝင်သင့်တယ်လို့လည်း KIA ကခန့်ယူပါတယ်တိုင်းရင်းသားတွေရဲ့သဘောထားကိုဟိုပုံမှန်လင်းလင်းနဲ့ဟိုဖော်ပြတာမျိုးတော့မတွေ့ရသေးဘူးသို့တော်လည်းပဲဒီတိုင်းရင်းသားများအရေးကိုဟိုအနေကြီးလို့ဒီပါတီကြီးတွေကတော့သူတို့လက်ခံနိုင်မယ်လို့ဒီလိုပဲမျှော်လင့်ပါတယ
်ပူချုပ်ကမော်ဦးဆောင်တဲ့ကချင်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုဧပြီလ23ရက်နေ့ကရောက်ရှိလာခဲ့ကြတာဖြစ်ပါတယ်မ မေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာလက်ရှိပြုလုပ်နေတဲ့ညဉ့်ညဉ့်ဆွေးနွေးပွဲတွေမှာထက်ထက်ဝင်ဝင်ပါဝင်လာဖို့လိုလားတဲ့အကြောင်းဗိုလ်ချုပ်ကွမ်မော်ပြောတာကိုကိုးကားပြီးနိုင်ငံတကာသတင်းတွေမှာရေးသားဖော်ပြကြသလိုမြန်မာဆွေးနွေးဘက်ကစီရေးရဖိအားပေးရင်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးမှာမဟုတ်တဲ့အကြောင်းအမေရိကန်ရောက်ကချင်းနဲ့အချင်းမိသားစုတွေနဲ့စနေနေ့ကပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာပိုချုပ်ကမောကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်စုစည်းတင်ပြခဲ့တာဖြစ်ပါတယ်အခုကတော့မနေ့ကအကွယ်လွန်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ရဲ့စာပနာအတွက်ပြင်ဆင်မှုတွေကိုတင်ပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တစ်ဦးဖြစ်တဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်းအောက်မေဂါရဝပြည်ပွဲကိုရန်ကုန်မြို့နယ်တခြားမြို့နယ်တချို့မှာပြုလုပ်နေကြပါတယ်ဦးဝင်းတင်ဟာဆိုရင်မြန်မာနိုင်ငံရေးတဲ့ကျင့်ဝတ်ရည်တည်မှုဆိုင်ရာမှာအစားထိုးမရတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်လို့တယောက်လာသူတွေကပြောကြပါတယ်။ရန်ကုန်ယူတတန်ခမ်းမကိုတွားရောက်သတင်းယူခဲ့တဲ့ကုသညုံကသတင်းပေးပို့ထားပါတယ်ရှင်
။ NLD ခေါင်းဆောင်ဦးဝင်းတင်ကွယ်လွန်ခြင်းအောင်မေဂေါရပြုဝဲကိုဒီရန်ကုန်ယူတတန်ခမ်းမမှာမနေ့ဖြန်ထီ၃ရက်ကြာပြုလုပ်သွားမှာဖြစ်ပါတယ်။အဲ့မှာတော့ဦးဝင်းတင်ကိုလေးစားချစ်မြတ်နိုးပြီးတော့လာရောက်ကြတဲ့လူပြည်သက်တွေကအမှတ်တရပန်းစည်းချတာ၊နောက်အမှတ်တရလက်မှတ်ရေးထိုးကြတာပြင်အထင်ကြီးပုဂ္ဂိုလ်တွေကအမှတ်တရစကားပြောတာနောက်အမှတ်တရကြပြရွတ်ဖတ်မှုတွေကိုလည်းပြုလုပ်နေကြပါတယ်။ခမအပြင်လမ်းမပေါ်မှာဒီအောင်မေဘွေအမှတ်တရပန်းခင်းမှုအတွက်နေရာလုတ်ပြီးထားတဲ့ပြင်ခမတဲမှာတော့ဦးဝင်းတင်ဓာတ်ပုံကားချက်ကြီးနဲ့အတူပဲဒီအဖွဲ့စည်းတီးတီးလူပုဂ္ဂိုလ်အသီးသီးတို့ရဲ့အမှတ်တရစာတမ်းတွေပန်းခွေတွေနေရာယူထားပါတယ်။ဒါအပြင်လာရောက်ကြတဲ့လူပြည်သက်ကနေပြီးတော့အမှတ်တရအောင်မေဘွေစာရီထိုးရင်းနှံအောင်လဲမှတ်တမ်းစာအုပ်တွေချပေးထားပါတယ်။88မျိုးဆက်ခေါင်းဆောင်ဖြစ်တဲ့ကိုမင်းကိုနိုင်ကတော့ဒီဦးဝင်းတင်ဟာကျင့်ဝတ်အပေါ်မှာအခိုင်အမာရပ်တည်ခဲ့တဲ့ရှားပါတဲ့ခေါင်းဆောင်မျိုးဖြစ်တယ်လို့ပြောပါတယ
်။သူကပြောရရင်တော့ရှားပါတဲ့အမျိုးသားတွေမှာပါပါတယ်။ဘာလို့ဆိုတော့ကျင့်ဝတ်ကိုအခိုင်အမာပြောတဲ့ပုဂ္ဂိုလ်မျိုးပါ။နိုင်ငံရေးနယ်ပယ်မှာကျင့်ဝတ်ကိုအခိုင်အမာပြောတဲ့လူတွေရှိသလိုရပ်လက်ထွက်အောင်စူးစမ်းတဲ့လူတွေလည်းရှိပါတယ်။အဲ့တော့ဒါတွေဟာရှိထိုက်တဲ့အမျိုးအစားတွေပါပဲ။ဒါပေမဲ့တယောက်နဲ့တယောက်တော့နားလည်ကြရလိမ့်မယ်ဗျ။ရလက်ကိုထွက်အောင်စူးစမ်းတဲ့လူတွေစူးစမ်းသလိုကျင့်ဝတ်ကိုပြောတဲ့လူကလည်းတောက်လျှောက်ပြောရပါတယ်။အဲ့တော့သူ့လိုလူမျိုးကတော့နည်းနည်းရှားတဲ့အထက်မှာပါတယ်ပေါ့ဗျာ။ကျင့်ဝတ်ကိုပဲတောက်လျှောက်ရက်ခံပြီးတော့ပြောခဲ့တယ်ပေါ့
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသိန်းကတော့ဒီဦးဝင်းတင်ဟာသူ့မှန်နဲ့ထင်တဲ့ဒီရက်တီချက်အတိုင်းအခိုင်အမာရက်တယ်လို့ပဲအများဆုံးဖျက်ချက်ကိုလည်းလေးစားတဲ့ဒီမိုကရေစီဘက်တော်သားဖြစ်တယ်လို့ပြောပါတယ
်။ဟိုတခါတလေကြာရင်ကျွန်တော်တို့ပါတီနဲ့အပိုင်းရဲ့ဟိုအယူအဆတွေတကယ်ကိုကွက်ကွက်လွတ်လွတ်ဖြစ်တာလေကျွန်တော်အများကြီးတွေ့ခဲ့ရတယ်ဥပမာဖြင့်2012ချပြရွေးကောက်ပွဲဝင်မယ်ဆိုတဲ့အခါမှာသူမဝင်ချင်ပါဘူးဒါပေမဲ့သူတစ်ချောင်းလုံးအင်တာဗျူးတွေလုပ်ပါတယ်သူလုံးဝလက်မခံဘူးသူအယုံကြည်မရှိဘူးသူဒါကိုပတ်သက်ဒါပေမဲ့ကျွန်တော်တို့ CC အစည်းအဝေးခေါ်ပြီးတော့အားလုံးဆုံးဖြတ်ချက်တဲ့ချလိုက်တဲ့အခါမှာတော့သူဒီဆုံးဖြတ်ချက်အတိုင်းသူလိုက်လေးစားပြီးလိုက်နာပါတယ်ဒါသူ့ရဲ့ဒီမိုကရေစီစနစ်ကိုပြတာပါငါတို့ကကွင်းလွဲခွင့်ရှိတယ်ဟိုဘယ်ကိစ္စရက်မဆိုတယောက်ချင်းနေနဲ့ဖြစ်ဖြစ်တူးချင်းနဲ့အဖွဲ့လိုက်ဖြစ်ဖြစ်ကွဲလွဲခွင့်ရှိတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချပြီးရတဲ့နောက်မှာတော့အားလုံးကဒီဆုံးဖြတ်ချက်ကိုလေးစားရမယ်လိုက်နာရမယ်။ဒါကြောင့်မို့သူကိုယ်တိုင်လည်းပထမပိုင်းကွဲလွဲတယ်။နောက်ပိုင်းဆုံးဖြတ်ချက်ချတာသူကိုယ်တိုင်လေးစားလိုက်နာတယ
်။88မျိုးဆက်ခေါင်းဆောင်တူးဖြစ်တဲ့ကိုမင်းစရာကတော့ဦးဝင်းတင်ရဲ့ရက်တီချက်လမ်းညွှန်ချက်တွေဟာသူ့တက်တော့တကယ့်ကိုနိုင်ငံရေးလမ်းညွှန်ဖြစ်စေတယ်လို့ဆိုပါတယ
်။ဆိုတော့အဲ့ဒါကကျွန်တော်တို့ကဘယ်လိုပြောလဲကျွန်တော်တို့ကနိုင်ငံရေးလမ်းညွှန်ပဲဗျ။ဒါကြကျွန်တော်ပြင်ရခက်ခနာပြောမှုတယ်တတော်ရှိဖွဲ့စည်းပုံကြီးတည်ရှိနေတဲ့ကာလပတ်လုံးကျွန်တော်တို့ကစစ်ဆိုးရရလောင်းရကဘယ်တော့မှလွတ်မှာမဟုတ်ဘူးလို့အဲ့ဒါဘာမှပေးတဲ့ပညာဘာမှပေးတဲ့အသိပဲ
ဦးဝင်းတင်ဟာနိုင်ငံရေးဘဝထောင်းနှင်းဘဝမဖြတ်တန်းခင်မှာစပီနေပေမှာလဲအများကလေးစားခံခဲ့ရတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်ဆွေဆောင်ရအမှုပညာရှင်ဦးဝင်းဖေကတော့သူဟာနိုင်ငံရေးဘဝမှာတကယ့်ကိုတန်မဏိလူသားတူဖြစ်ခဲ့တယ်လို့အမှတ်တရပြောပါတယ
်ကျွန်တော်တို့သူ့ရဲ့စောစောပိုင်းဘဝကိုကျွန်တော်တွေ့ခဲ့ရတဲ့အချိန်မှာဟိုဒီလောက်မပြင်းထန်ဘူးဗျသူကပျော့ပျော့ပြောင်းပြောင်းနေတခါတည်းပြေလေအောင်သူကပေါင်းကင်းဆက်ဆံနေအနေထားရှိတယ်ဒါပေမဲ့အခုနောက်ဆုံးနှစ်တွေမှာသူကအပြင်းထန်ဆုံးအမာကြောဆုံးတာမဏိဆိုတဲ့စကလုံးနဲ့အကိုက်ဆုံးပဲဘာဖြစ်လို့လဲဆိုတော့တိုင်းပြည်ရဲ့နိုင်ငံရေးအကြတဲတွေကနေသူ့ကိုဆေးစားတင်နေပေါ့လေတာမဏိဖြစ်အောင်ကိုလှုပ်လိုက်တယ်ဒါလူတိုင်းကိုလှုပ်လို့မရဘူးနော်တာမဏိဖြစ်ရမယ်ဇာတိပါမဖြစ်တာ
ကိုမင်းကိုနိုင်ကတော့ဒီဦးဝင်းတင်ဟာဒီနေ့နိုင်ငံရေးအတွက်အစားထိုးမရတဲ့ဆုံးရှုံးမှုတရဖြစ်တယ်ဆိုတာကိုကြပြတပုတ်နဲ့အခုလိုမျိုးဂုံပြုရစ်ဆူထားပါတယ်
။တောင်ကြီးတွေမြစ်ကြီးတွေတောင်အသက်အာမခံချက်မရှိတဲ့ခေတ်ကြီးတဲမှာလူတယောက်ရဲ့ရုပ်ခန္ဓာကိုဆွဲဆန့်မှုကျွန်တော်တို့မကြိုးစားနိုင်တော့ပါဘူး။ဒါပေမဲ့တရားမျှတမှုအတွက်နေရာမရွေးအချိန်မရွေးရဲရင်ခဲ့သူခုတော့အိမ်ဥကမ်းမှာအဟမ်းဆိုပြီးတော့ချောင်းဟန့်ပေါ်မရတော့ဘူးပေါ့ဗျာ
ဥဝင့်တင်ဟာတကယ်တော့နိုင်ငံရေးနေပယ်မှာတွင်မဟုတ်ဘဲနဲ့စပီမီဒီယာနေပယ်မှာလည်းဩစာကြီးမားတဲ့သူအများကလေးစားခံရတဲ့သူဖြစ်ပါတယ်။ဒါကြောင့်လည်းပဲအခုသူ့အတွက်ဒီယူဒရန်ခမ်းမမှာလုပ်တဲ့အောက်မေ့ဂုံးပြူပွဲမှာနိုင်ငံရေးနေပယ်ကပုံကူတွေအပြင်စပီနဲ့မီဒီယာနေပယ်ကပုံကူတွေလည်းအတော်လေးကိုစုံလင်လင်တယောက်ဂါဝရာပြုခဲ့တာတွေ့ရပါတယ်ခင်ဗျာ။
ကိုသားညုံရန်ကုန်မြို့ယူဒတန်ခမ်းမကနေတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယက်ကနှစ်ရှည်နိုင်ငံရေးအကျဉ်းသားဟောင်းကြီးနဲ့တရင်စာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခဲ့တဲ့အတွက်ဗြိတိရှားတပ်ရုံးကလည်းအထူးပဲဝမ်းနည်းချေကွယ်ရပါကြောင်းဒီကနေ့မှာပဲမြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးအန်ဒရူးပက်ထရစ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်မှာဖွင့်လှစ်ထားတဲ့ဦးဝင်းတင်အတွက်ဝမ်းနည်းမှတ်တမ်းမှာလာရောက်လက်မှတ်ရေးထိုးခဲ့ပါတယ်ရှင်။တော်ရရှင်များရှင်ဒီကနေ့ April 22ရက်နေ့ကတော့ International Mother Earth Day မြေကမ္ဘာနေ့ဖြစ်ပါတယ်ဒီနေ့မြေကမ္ဘာနေ့မှာမြမစိမ့်လတ်ဆူပြည့်ရဲ့အတွက်ထိမ့်သိမ်းချဖို့သတိပေးပြောဆိုလိုက်တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်ရှင်မြမတစ်ပင်တစ်တော်တွေစိမ့်လန်းဆူပြည်ရင်းနဲ့တဘာဝပတ်ဝန်းကျင်မပြည့်စည်ရအောင်ထိန်သိမ်းရင်းမြမနိုင်ငံသားတိုင်းကိုယ်အသိစိတ်ဓာတ်နဲ့စောင့်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်နေပြီလို့မြမတဘာဝပတ်ဝန်းကျင်ထိန်သိမ်းရေးလှုပ်ရှားသူတွေကဒီကနေ့ April 22ရက်နေ့မှာကြာရောက်တဲ့မြေကမ္ဘာနေ့မှာတိုက်တွန်းပြောဆိုကြပါတယ်မြေကမ္ဘာနဲ့အထက်မှကမ္ဘာတဝက်နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေချိန်မှာပဲမြန်မာနိုင်ငံတဝက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ရှောက်ရေးဆောင်ရွက်နေသူတွေကိုဆက်သွယ်ပြီးမြန်ထားတဲ့မတ်စွန်မွန်ကစူးစီးတင်ပြပေးမှာပါ
ဒီကနေ့ April 22ရက်နေ့ဟာမြေကမ္ဘာနေ့ဖြစ်ပါတယ်မြေကမ္ဘာနေ့လှုပ်ရှားမှုအဖြစ်နဲ့မြန်မာနိုင်ငံတွင်တစ်ပင်တစ်တော်စိမ့်လန်းဆူပြေးရေးမြမသဘာဝပတ်ဝန်းကျင်မပြည့်စည်ရေးနဲ့ရေစွမ်းအရင်းမြစ်တွေထိမ့်သိမ်းဆောင်ရှောက်ရေးအတွက်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတွေပညာရှင်တွေကမြေကမ္ဘာနဲ့အထိမ်းအမှတ်စာဖတ်ဝိုင်းလေးတစ်ခုကျင်းပခဲ့တဲ့အကြောင်းရေးပညာရှင်ဒေါက်တာဒေါခင်နီနီသိန်းကရှင်းပြပါတယ်
မြေကမ္ဘာမြေနဲ့မှာအချာတာဆိုရှိရတယ်ဗျအဲ့ဒီအချာတာကိုမြန်မာလိုတစ်မျိုးအင်္ဂလိပ်လိုတစ်မျိုးပေါ့နော်ကြောင်းနဲ့တရားဖတ်ကြပြီးတော့ရှင်းတာပေါ့စာဖတ်ဝိုင်းလေးပေါ့အဲ့ဒီအစီအစဉ်လေးလုပ်ပါတယ်ဒီပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်ဆိုရင်မအူရောမရှိမဖြစ်ကတစ်တင်ဆိုင်တာပေါ့နော်ဒီတစ်တင်ကိုကိုကအမြဲတစေဟိုကလေးလေးတောက်လို့ပေါ့နော်ထိမ့်သိမ်းစောင်းရှောင်းနေရမယ်ပေါ့နော်အဲ့တော့အဲ့ဒီစိတ်ထားလေးကိုထားချက်လာအောင်အဲ့လိုကလေးလေးတွေကိုပေါ့နော်တခြားရှင်းပြရှင်းပြတော့သူတို့ကနားလည်သွားတာပေါ့နော်ဒီတစ်တင်ကသူတို့စိုက်တဲ့အတွက်သူတို့ကကြီးလာတဲ့အထိရေလောင်းပေးဖို့တာဝန်ရှိတယ်ပေါင်းတင်ပေးဖို့တာဝန်ရှိတယ်ပေါ့နော်ပြီးတော့မှအဲ့ဒီတစ်တင်လေးတစ်ပြင်းစီကနေသူကတောအုပ်ကျေုံဖြစ်လာလို့ရှိရင်ရေခိုးအောင်နိုင်တဲ့ဒါကြောင့်မို့မြကြီးတွေထဲမှာရေရှိနေဖို့တော့အုပ်လုံးနေပေါ့နော်အဲ့ဒီအကြောင်းလေးတွေကိုလူကြီးကရှင်းပြတယ်ခလေးကလည်းဟိုသူတို့နားလည်တဲ့လောက်ပြန်ချီတယ်ပေါ့နော
်မြမသဘာဝပတ်ဝန်းကျင်မပြည့်စည်စေရေးကမြမနိုင်ငံသူနိုင်ငံသားတိုင်းကိုယ်ပိုင်အသိစိတ်တတ်နဲ့ထိမ့်သိမ်းစောင့်ရှောက်ဖို့အရေးတကြီးလိုအပ်တယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးကာတွန်းနေနဲ့ပညာပေးနေတဲ့ကာတွန်းပညာရှင်ဥော်ပီချေကမြေကမ္ဘာနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ
်ကျွန်တော်အဓိကပြောရင်တယောက်ချင်းရဲ့ပြောချင်းထိနေတယ်များထိမယ်ဒီအမိုက်ကိစ္စအစရီလိရေကိစ္စအစမြညာမှုကိစ္စအစအကုန်လုံးကိုနိုင်ပြီးပြောချင်းအတိနဲ့ထိရမှာပေါ့လေဟောအလွယ်ဆုံးကတော့ကျွန်တော်ကတ်တွန်းဆရာဆိုကတ်တွန်းလေးတွေကတော့ဖတ်လို့လွယ်တာ哦ကျွန်တော်ကတန်းနိုင်ဒီ1 sentence နဲ့တူလို့လေးပေါ့အဲ့ဒီအတူလေးနဲ့သူတို့ကတ်တွန်းလေးတွေကြည့်ပြောလာပြီးလုတ်ဖြစ်အောင်လို့ကျွန်တော်ကတော့ကိုနိုင်တာပဲကြိုးစားဖြစ်ပါတယ
်ရေးစွမ်းအရင်းမြစ်နဲ့ပတ်သက်ပြီးထိမ့်သိမ်းဆောင်ရှောက်ဖို့အမျိုးသမီးရေးပညာရှင်တွေဦးဆောင်တဲ့ရေးမိခင်အဖွဲ့ရဲ့မြေကဘာနေ့လှူရှာမှုနဲ့ပတ်သက်ပြီးလဲဒေါက်တာဒေါခင်နီနီသိန်းကအခုလိုရှင်းပြပါတယ
်ရေးမိခင်အဖွဲ့ကိုပါဝင်ခြင်းမျိုးဆိုလို့ရှိရင်မိမိကိုမိမိရေးမိခင်လို့အရင်ဆုံးသတ်မှတ်လျရပါတယ်ရေးနဲ့ပတ်သက်လို့ဟလာအဲ့ဒီဟိုရောင်းနေချောင်းနေတဲ့မှာပြင်လည်းထဲမှာမြေထဲမှာရေးရှိနေဘူးရဲ့နောက်အိမ်မှာရေးအသုံးချွေတာဘူးရဲ့နောက်မိရဲ့လက်တကမ်းပေါ့နော်ပတ်ဝန်းကျင်မှာရှိတဲ့စစ်တင်နေစိမ့်လန်းဘူးရဲ့နောက်ပြီးတော့မှအမိုက်ပြတဲ့ကိစ္စတွေမှာအစီအစဉ်စနစ်ကြဘူးရဲ့နောက်ပြီးတော့ရုံရုံကြည့်ကြည့်နဲ့နေ့စဉ်မျိုးတိုင်းဒီကိစ္စကိုလုပ်နေဖို့ဖြစ်ပါတယ်
လူစီကားတဲ့နေရာတွေမှာအမိုက်ကောက်ပြီးတော့ပတ်ဝန်းကျင်တန်ရှင်ရေးစေတနာဝန်ထမ်းဆောင်ရွက်ပေးနေကြတဲ့ Green for Generation လူငယ်အဖွဲ့ကမခင်ပြည်စုံကလည်းမြေကဘာနေ့မှာကဘာကြီးမပြည့်စည်မညစ်နွမ်းရအောင်ပြည်သူအားလုံးပူးပေါင်းပါဝင်ကြပါလို့တိုက်တွန်းနှိုးဆော်လိုက်ပါတယ
်။ကဘာကြီးဆိုတာကိုယ်ကြီးတက်ရှင်နေတိုင်းမို့တော့သူကဖြစ်တည်ပေးထားတာပဲလေနော်။အဲ့ဒီအတွက်နောင်လာနောင်သားတွေအတွက်ကောညီမတို့အခုနေထိုင်နေတဲ့လူတွေအတွက်ပေါ့ပေါ့နော်။ ကျေးဇူးမဆက်ရင်တော့မှသူထိခိုက်အောင်တော့ညီမတို့မလုပ်လိုက်တဲ့ဘောနော်။ကိုနေတဲ့အပိုင်းဝိုင်းဝင်းကျင်ဆိုတာဒါကဘာကြီးပဲလေ။အဲတနည်းပြန်ကျဲအပြန်ကျဲသွားပြီဆိုရင်ဒါကဘာကြီးဖြစ်သွားတာပဲလေနော်။မိုက်ကောက်တယ်အမရေ။အမိုက်ကောက်တာ200ခွဲကောက်တာဗောနော်။ဒီဒလပန်စူရန်တင်းမိုးပေါ်မှာကောက်တယ်။အိစိတ်ကန်းနားနေဆောင်ဘက်ဒီမှာကောက်တာ။ကအင်းကားကမ္မမှာကောက်တယ်။ကိုအမီးနာဝင်းကျင်ကိုဟိုပြစ်ချလိုက်တယ်ဆိုရင်ဒါကဘာကြီးကိုဒုက္ခပေးရတယ်အတူတူပဲလေ။ဘယ်နေရာမှာပဲခြားခြားဘယ်နေရာမှာပဲလှုပ်လှုပ်ဒီကနေရောသူ့ရဲ့ပုံမှန်တိုင်းတန့်ရှင်းနေတဲ့နေရာလေးကိုကောင်းမွန်နေတဲ့နေရာလေးကိုတစ်ပင်နေတဲ့ဝီစီရဲ့နေရာလေးကိုမိုးလွင်းလာမယ်ဆိုရင်ညီမတို့အပင်ဆိုင်ဖို့အစီအစဉ်ရှိတယ်
မြန်မာနိုင်ငံတွင်းတစ်တော်စိန်လန်းဆိုပြရေးနဲ့မြေချောင်းအင်အိုင်နေမတိန်ကောစီရေးစားတဲ့တဘာဝပန်ဝင်ကျင်ထိမ့်သိမ်းရေးလှုပ်ရှားမှုတွေကိုတဘာဝပန်ဝင်ကျင်ထိမ့်သိမ်းမှုပညာရှင်တွေကြော်ကြားတဲ့စာရေးဆရာကတ်တွန်းဆရာစာနယ်ဇင်းသမားတွေအမှုပညာရှင်တွေနဲ့လူငယ်တွေကမြန်မာနိုင်ငံတဝန်းတဘာဝပန်ဝင်ကျင်ထိမ့်သိမ်းမှုလှုပ်ရှားမှုကိုစီနဲ့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
မဆုမဆူစီတင်ပြခဲ့တာဖြစ်ပါတယ်အခုကတော့ဒီကနေ့ည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့ကိုအသိပေးလိုပါတယ်ရှင
်ရရှင်မြတ်ခင်ဗျာမြန်မာနိုင်ငံမှာမီတာကတိုးမြင့်မှုဝန်ထမ်းလာစာတိုးမြင့်မှုစတဲ့အချိန်တွေအပြင်နှစ်စဉ်စကြံကာလကုန်စည်နှုန်းတက်တာကလည်းအခုအချိန်ထိကြာသွားခြင်းမရှိသေးပါဘူးလက်ရှိအခြေအနေမှာကုန်စည်နှုန်းတက်တာဟာအနည်းဆုံး25ရာခိုင်နှုန်းအထိရှိနေပါတယ်ဝန်ထမ်းလာစာတိုးတာဟာရေပုံရအားဖြင့်ကောင်းတယ်လို့ယူဆနိုင်ပေမဲ့လက်တွေ့မှာအခုလိုကုန်စည်နှုန်းတွေလိုက်တက်တဲ့အတွက်အောက်ခြေလူဒန်းစားတွေအများအားဖြင့်အခက်အခဲနဲ့ရင်ဆိုင်ရလေရှိတာကြောင့်ဒီတန်တရာကလွတ်အောင်ဘလို့လှုပ်ဆောင်တင်ပါတယ်ဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်နေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်က1-239-382-555ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ရဲ့အင်ကာညနေခင်းထုတ်လွှင့်ချက်တွေကမကြာခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါရစေ။အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးမှာပါ။
ယူကရိန်းနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဖြေရှင်းရေးအတွက်မကြာခင်တုန်းကရရှိထားတဲ့သဘောတူညီချက်အတိုင်းဆောင်ရွက်ပါလို့ရုရှားနိုင်ငံကိုအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကတောင်းဆိုခဲ့ပြီးတော့ယူကရိန်းနိုင်ငံဟာသူ့ရဲ့အနာဂတ်အတွက်ကိုစူးစမ်းနေရတယ်လို့ပြောကြားခဲ့ပါတယ်။ရုရှားနိုင်ငံအနေနဲ့အပြောရပ်ပြီးတော့လက်တွေ့လှုပ်ဖို့အချိန်တန်ပြီလို့ယူကရိန်းဝန်ကြီးချုပ်နဲ့ဒီ KF မြို့တော်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ဒုသမ္မတကအခုလိုပြောခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာဒီမြေအောက်နျူကလ িয়ার ဆန့်တက်မှုတစ်ခုနောက်ထပ်လှုပ်ဖို့ပြင်ဆင်နေပွဲရှိတယ်လို့တောင်ကိုရီးယားစစ်ဖက်ကဒီသတိပေးလိုက်ပါတယ်မြောက်ကိုရီးယားရဲ့ပွန်ဂျိုင်းနျူကလ িয়ার ဆန်တက်ကွင်းမှာလှုပ်ရှားမှုတွေတိုးလာခဲ့တဲ့အပေါ်မှာအခြေခံပြီးတော့မှအခုလိုမျိုးသုံးသပ်ပြောဆိုရတာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကင်မင်ဆုတ်ကပြောကြားခဲ့ပါတယ်တခါဒီတောင်ကိုရီးယားတောင်ဘက်ကမ်းလွတ်မှာနေနေတဲ့ကရုသင်းဘောကနေပြီးတော့အလောင်းတွေကိုထပ်ပြီးတော့ဆွဲထုတ်နိုင်ခဲ့တာနဲ့အတူသေဆုံးသူအရေအတွက်ဟာဒီကနေ့အင်္ဂါနေ့မှာတရားကျော်သွားပါပြီပြီးခဲ့တဲ့တပတ်ပုံထုံးလေးကမှောက်ခဲ့တဲ့သင်္ဘောတွေကနေပြီးတော့ရေငုပ်သမားတွေဟာဒီကနေ့အလောင်း18လောင်းကိုထပ်ပြီးတော့ဆွဲထုတ်ခဲ့ပါတယ်။ဒီကနေ့ရာသီဥတုအခြေအနေတိုးတက်လာတဲ့အတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှည့်လည်မြန်မြန်လုပ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။တခါအင်္ဂလန်ကလပ်ဘောလုံးအသင်းတွေကကမ္ဘာကျော်တဲ့ Manchester United အသင်းရဲ့နီးပြ David Moyes ကိုရာထူးကနေဒီကနေ့ဖယ်ရှားလိုက်ပါတယ်။ Old Trafford မှာ Man U အသင်းရဲ့ဒူဥက္ကဋ္ဌနဲ့ဒီကနေ့အစည်းအဝေးလုပ်ခဲ့ပြီးတဲ့နောက်မှာဒီ David Moyes ကိုအသင်းနီးပြရာထူးကနေထုတ်လိုက်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကဂျိုဂေးဖြစ်ပါလိမ့်ရှင် VOA American အတန်းညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.